တ်မှာတော့မော်တော်ဆိုင်ကယ်နဲ့ပတ်သက်ပြီးမိဘတွေသားသမီးတွေကြားထဲမှာပြောနေတဲ့စကားတစ်ခုကစလို့လူငယ်တွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းပါအဲ့ဒါကဘာလဲဆိုတော့ယခင်ခေတ်တွေကရှိခဲ့ပါရောလားလူတယောက်ကိုမုန်းရင်ကင်မရာဝယ်ပေးလိုက်ပါဆိုတာဖလင်ခေတ်ကပြောတာပါကင်မရာဝယ်ပေးလိုက်ရင်လက်ထက်ရောက်သွားတဲ့လူကလက်တက်စမ်းခြင်းနဲ့အဲ့ခါကျရင်ဖလင်ဝယ်ရတော့မယ်ပတ်စံစကုန်ပြီပေါ့ပြီးတော့ဟိုရိုက်ဒီရိုက်ဟိုစမ်းဒီစမ်းနဲ့အဲ့ဒီပုံတွေကိုးတဲ့အခါမှာလည်းဒုတိယပြီးပတ်စံကုန်အောင်မယ်ပေါ့အဲ့တော့ပတ်စံကုန်စီခြင်းရင်သူ့ကိုဒုက္ခရောက်စေခြင်းကင်မရာဝယ်ပေးပါဆိုတဲ့စကားရှိခဲ့တာ우ဒီဘက်ခေတ်မှာတော့ဒီလိုပြောရင်နားလေကြတော့မှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ digital ခေတ်ရောက်သွားတာကို။အဲ့တော့သူကဖလင်လည်းမဝယ်ရဘူး။ကြိုက်တဲ့လောက်ရိုက်ပြီးလို့ရှိရင်ဓာတ်ပုံကူးကလည်းမကုံမဲနဲ့တယ်လီဖုန်းပေါ်မှာလည်းပြန်ကြည့်နေရတဲ့ခေတ်ဆိုတော့ဒီစကားကသိပြီးတော့နားမလည်တတ်တော့ဘူးပေါ့။နောက်မျိုးဆက်တွေအတွက်သဘောမပေါက်နိုင်ဘူးဖြစ်သွားတယ်။ဒါပေမဲ့အဲ့ဒီနေရာမှာအခုစကားတခွန်းကစားထုတ်လိုက်တာပါ။သားသမီးကိုအမွေမပေးချင်ရင်မော်တော်ဆိုင်ကဝယ်ပေးလိုက်ပါလို့အထူးသဖြင့်နယ်ဘက်တွေမှာဒီစကားကအတော်တန်စားပါတယ်။ဘာကြောင့်ပါလဲ။နေမျိုးများရဲ့လမ်းစုံလမ်းကွာတွေမှာကြည့်လိုက်ပါ။တစ်ပင်တွေမှာကြည့်လိုက်ပါ။ဆိုင်းဘုတ်တွေတွေ့ရပါလိမ့်မယ်။တင့်ထက်မော်တော်ဆိုင်ကယ်စီးတော်သူများတင်းကြိုင်းမှာစောင့်နေသည်ဆိုတဲ့စကားပါ။အဲ့ဒါဆိုရင်တော့သူတို့နေတွေမှာဘယ်လောက်တောင်မော်တော်ဆိုင်ကယ်တိမ်မောက်မှုတွေမတော်တဆဖြစ်မှုတွေကအသက်အန္တရာယ်တွေလူငယ်တွေရဲ့ဘဝတွေကိုအညွတ်ချိုးနေပြီလဲဆိုတာသတိထားမိမှာပါ။အဲ့တော့စစ်တမ်းတွေကောက်ယူတဲ့အခါမှာအဲ့ဒီလိုမော်တော်ဆိုင်ကယ်တွေမတော်တဆဖြစ်လို့နင့်နာဆုံးရှုံးထိခိုက်တေကြရတဲ့အထဲမှာအများဆုံးဖြစ်တာကအုတ်ထုတ်မဆောင်လို့ပါပဲတဲ့အဲ့ဒီတော့စဉ်းစားကြရတော့လုံနေပြီလို့အောက်မိပါတယ်ကျွန်တော်တို့လင်းရင်များပေါ်မှာလင်းရင်စီးကြပြီဆိုရင်ကပတ်ပတ်ဖို့သတိပေးပါရောလားတာမန်သတိပေးုံနဲ့မလုံလောက်ပါဘူးလင်းရင်မယ်တွေကလင်းရင်ပေါ်မှာတင်းတင်းကြပ်ကြပ်လိုက်ပြီးတော့ကပတ်မပတ်မနေရအထိစီးကန်းကိုကင်တွဲပါတယ်ကျွန်တော်တို့အဝေးပြေးလာနေမှာကားပေါ်မှာကပတ်မပတ်လို့နာကျင်ရတဲ့ဘွားတွေညနာဆုံးရှုံးနေရတာတွေလည်းတွေ့ကြမှာပေါ့အဲ့တော့လေရင်ပေါ်မှာတော့ဘာဖြစ်လို့လူတိုင်းပတ်ကြလဲဆိုတော့အဲ့ဒီစီကန်းကိုတင်းကြမဲ့လေရင်ပဲရှိနေလို့ပါအဲ့ဒီတော့တခါများကျွန်တော်တွေ့ဦးပါတယ်နှကြတ်တက်ပြီးတော့နားထောင်နေတဲ့သူကိုလေရင်မယ်ကသွားပြီးတော့နှကြတ်ဖြုတ်ပေးဖို့တိုက်တွန်းနေလေရင်စင်းတော့မှာမဟုတ်ဘူးဟိုလူကရပါတယ်လို့ပြောတယ်လေရင်မယ်ကလက်မခံပါဘူးရလို့မရပါဘူးဒါဟာလုပ်ငန်းရဲ့သဘောအရစီကံအတိုင်းပဲဆောင်ရွက်ရပါမယ်လို့ပြောပြီးတော့နှချက်ကိုဖြုတ်ခိုင်းပါတယ်။ဆိုတော့ကကာယကရှင်ကရပါတယ်ဆိုလို့တောင်မှစီကံကိုတတ်မှတ်တဲ့လူကခွင့်မပြုပါဘူး။ तू နှချက်ကိုနားထောင်နေလို့အပြင်ကညွန်ကြားချက်တွေမကြားရင်အရေးပေါ်အခြေအနေတွေမှာ तू အသက်ကိုထိခိုက်နိုင်ပါတယ်။ဒါကိုဆိုလိုပါတယ်တဲ့။အဲ့ဒီတော့နိုင်ငံတကာမှာဆိုရင်တော့ကားပေါ်တက်ထိုင်လိုက်တာနဲ့အလိုလျောက်လက်ကကပတ်တွေစီရောက်သွားပြီးသားကျွန်တော်တို့စီမှာတော့တိုက်တွန်းနေရတယ်။အဲ့တော့ပြန်ကြည့်လိုက်မယ်ဆိုရင်highway လမ်းနေမှာတော့အခုခေတ်မှာကပတ်တွေပတ်လာကြပြီမြေမြို့ထဲမှာတော့မပတ်ကြတာတော်တော်များတယ်။ဘာဖြစ်လို့လဲမေးလိုက်တော့ဩသူကအချိန်နဲ့မောင်းတာမှမဟုတ်ပဲတဲ့မြို့ထဲမှာမောင်းနေတာကားတွေကကြက်နေတော့စိုက်ကားအောင်ကြော်တက်နေတဲ့ဟာအဲ့တော့ဒီကားကဘယ်လိုလုပ်ပြီးတော့အန္တရာယ်ရှိမှလဲကပတ်မပတ်ခြင်းအဖြစ်ပို့ပြီးတော့ထူးစရာမရှိဘူးလို့စဉ်းကြည့်ပေးကြတယ်ပေါ့လေ။အဲ့တော့ကျွန်တော်တို့စဉ်းစားရမှာကစီကားဆိုတာကတကယ်ဖြစ်နိုင်တဲ့အကြောက်တရားနဲ့ပဲတွဲပြီးတော့စဉ်းစားကြပြီလား။ตามันอติตยาเนี่ยดุญญุงยี้อ่ะโลอั่นยินจนเราไม่ไล่น่ะနိုင်တော့ဘူးล่ะအဲ့တော့ကျွန်တော်တို့တမိုင်းကိုပြန်ကြည့်မယ်ဆိုရင်လဲစီကန်းနဲ့ပတ်သက်ရင်တစ်ဖက်သက်ထုတ်ခဲ့တဲ့အခြားသောအမိန်နေဥပဒေကဲ့သို့အာဏာတည်တဲ့အမိန်နေအာဏာတွေအဲ့ဓာတွေကများခဲ့တဲ့အခါကျတော့လူတွေဟာငင်းဆန်လို့ရရင်ငင်းဆန်တယ်ငင်းဆန်လို့မရရင်လက်တလုံးချားလှုပ်လိုက်တယ်ဒါနဲ့ဘယ်လိုဖြစ်လာသလဲဆိုတော့ตามันကျွန်တော်တို့တဦးချင်းကိစ္စတွေအတွက်တူးချင်းရဲ့လုံခြုံမှုအသက်အန္တရာယ်အတွက်ကာကွယ်ပေးမဲ့စည်းကမ်းတွေစည်းမျဉ်းတွေဥပဒေတွေကိုလည်းရောထွေးပြီးတော့လက်တလုံးချားလောက်တာငင်းဆန်တာတွေဖြစ်လာတာတွေကိုတွေ့ရပါတယ်။ဒါကြောင့်မို့လို့အကြောင်းတွေမှာအရက်ထဲမှာအဲ့လိုစည်းကမ်းတွေဘလောက်ပဲထုတ်ထုတ်ပူပေါင်းပါဝင်မှုမရှိဘူးဆိုရင်မအောင်မြင်တာတွေတွေ့ဘူးမှာပေါ့။ကျွန်တော်တို့စီမံချက်တွေရေးတယ်စီမံကိန်းတွေဆွဲတယ်အကောင့်ထဲပေါ်လို့မရဘူးဆိုတာဘာလဲဆိုတော့လူတွေကိုယ်နိုင်ကချမှတ်တဲ့စည်းကမ်းတွေထုတ်ပြန်တဲ့အကြောင်းကျိုးညီညွတ်တဲ့ဥပဒေတွေကိုသဘောတူဖို့ဝင်လင်းနေကြလို့ပါဆိုလိုတာကတော့ဘယ်သူအတွက်ထုတ်တာလဲဘယ်သူအကျိုးအတွက်ထုတ်တာလဲဆိုတာကိုသိကြွေးကြဖို့လိုပါတယ်လူငယ်တွေဒီကိစ္စကိုဆွေးနွေးကြတဲ့အခါမှာလူငယ်တွေအားလုံးသဘောတူလိုက်တာကတော့သူတို့ဟာစည်းကမ်းတစ်ခုဥပဒေတစ်ခုထုတ်လာရင်တဲ့သူတို့သိကြွေးအောင်လေ့လာပါတော့မယ်ပေါ့ပြီးတော့မှတော့ဘယ်သူအတွက်ထုတ်တာလဲဆိုတဲ့အပေါ်မှာသူတို့နားလည်သလိုတုံ့ပြန်မယ်ခုနကပြောတဲ့ကိုယ့်ကိုကောင်းစီခြင်းတို့ ကိုယ်ရဲ့ကာကွယ်မှုအတွက်ထုတ်ပြန်ထားတဲ့အချက်တွေကိုတော့လိုက်နာဖို့လိုတယ်လို့ပြန်ဆွေးနွေးပါတယ်။ကျွန်တော်တို့လူငယ်များအသေးအမွှားလေးများကစဉ်းကျင်နိုင်ကြပါသည်။